တမရရိုရီဂိုဒူတတေးရဲ့မွေးရစေဝါတိုက်ဖြတ်ရေးကာလအတွင်းမှာထောက်ချီသိမ်းဆုပ်ခဲ့မှုတွေကိုဖိလစ်ပိုင်တရားရေးဝန်ကြီးဌာနကပြန်လည်သုံးသပ်မယ်လို့တရားရေးဝန်ကြီးကပြောလိုက်ပါတယ်။ရတဖွဲ့ကမိမိလုတ်ပိုင်권ကိုအလွဲသုံးစားလုပ်ခဲ့တဲ့လက္ခဏာတွေကိုပထမတော့ဖြစ်စစ်ဆေးခဲ့တဲ့အမှုတွေကပြသနေကြပါတယ်။ငါးနှစ်ကြာခဲ့တဲ့တိုက်ဖြတ်ရေးကာလအတွင်းကလူသတ်မှု52မှုကိုတရားရေးဌာနကဒီကနေ့ဗုဒ္ဓနေ့အောက်တိုဘာ20ရက်နေ့မှာအသေးစိတ်ထုတ်ပြန်လိုက်တာပါ။ထောင်ချီတဲ့အသက်ခံရသူတွေဟာမူရစ်စေဝါရောင်းဝယ်သူတွေဖြစ်ကြပြီးဖမ်းဆီးရမှာခုခံခဲ့ကြတယ်လို့ရဲတပ်ဖွဲ့ကတရားဝင်ပြောခဲ့ပါတယ်။အခုထုတ်ပြန်လိုက်တဲ့အမှုတွေကရဲရဲအကြောင်းပြချက်ကိုစိန်ခေါ်နေတယ်လို့ဖြစ်နေပါတယ်။စစ်ဆေးခဲ့တဲ့လောက်အမှုတော်တော်များများမှာအသက်ခံရသူတွေရဲ့လက်ထက်မှာတင်းနက်ကိုင်းခဲ့တဲ့အထောက်အထားမတွေ့ခဲ့ရဘူးလို့တရားရေးဌာနကဗုဒ္ဓဦးလေးကပြောပါတယ်။ရဲကအစမတန်တဲ့အင်အားကိုသုံးခဲ့ပြီးတန်ရရှိသူတွေကိုအနီးကပစ်ခတ်ခဲ့တာကိုတွေ့ရတယ်လို့မူရစ်စေမတန်းရဲ့မတန်းတွေလည်းမရှိဘူးလို့ဆိုပါတယ်ဆက်လက်လေလာအမှုတိဆောက်ပြီးဆိုင်ရာရဲတွေကိုရာဇဝမှုနဲ့တရားစွဲမယ်လို့လည်းပြောပါတယ်မူရစ်စေနဲ့ဆက်နွယ်တဲ့လူတွေကိုစနစ်ကျတပ်ဖြတ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုနိုင်ငံတကာရာဇဝမှုခုံရုံး ICC ကစုံစမ်းစစ်ဆေးမှာကြောင့်ဖိလစ်ပိုင်နိုင်ငံဟာဒီကိစ္စနဲ့ပတ်သက်ပြီးဖိအားအပေးခံနေရတာပါ